နာဇီဝါဒတစ်ကိုကန်ဆယ်ဖို့လုပ်နေတယ်လို့ရုရှားသမ္မတကဆွဆွဲနေတဲ့ယူကရိန်းကိုတချင်ကနာဇီဂျာမနီကိုအောင်နိုင်တယ်လို့အောင်ပွဲခံနိုင်မှာလို့ရုရှားသမ္မတကပြောကြားလိုက်ပါတယ
် Невероятно, но факт. Нам снова угрожают немецкими
танками. ဒါကမယုံနိုင်စရာပါပဲ။ဒါပေမဲ့လက်တွေမှာဂျာမနီရဲ့ Leopard တင်ကားတွေကယူကရိန်းမြေကိုဖျက်လာပြီးချင်းချောက်မှုကိုကျွန်တော်တို့ထပ်ပြီးခံစားလာရတာပါလို့ဆိုဗီယက်တပ်တွေကနာဇီဂျာမနီတပ်တွေကိုအောင်နိုင်ခဲ့တဲ့အနှစ်80ပြည့်အခမ်းအနားချင်းပါရစတာလင်ဂရတ်မှာကျယ်ပြင်းတွေကရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားသွားတာပါ1962ခုနှစ်တိစတာလင်ဂရတ်လို့ခေါ်ကြတဲ့ရုရှားနိုင်ငံဗိုဂိုဂရတ်မှာရုရှားသမ္မတကအခုလိုပြောဆိုလိုက်တာပါယူကရိန်းအတွက်ဂျာမန်လက်နက်ကူညီမှုကြောင့်ရုရှားသမ္မတပူတင်ကဂျာမနီကိုတိုက်ခိုက်ပြောဆိုနေတာဖြစ်ပြီးအရင်ကလည်းနျူကလ িয়ার လက်နက်ပါဝင်ရုရှားရဲ့လက်နက်အားလုံးကိုထောက်သုံးဖို့အသင့်ရှိတယ်လို့ပြောကြားခဲ့တာဖြစ်ပါတယ်နာဇီဝါဒကိုပုံစံသစ်တစ်မျိုးနဲ့အကောင့်ထဲဖို့စူးစမ်းနေတာတွေ့ရပြီးတော့ဒါဟာရုရှားနိုင်ငံရဲ့လုံခြုံရေးကိုတိုက်ရိုက်ချင်းချောက်နေကြောင်းရုရှားစစ်တပ်အရာရှိတွေနဲ့ဒေသရင်းမျိုးချစ်လူငယ်တွေကိုသမ္မတပူတင်ကမင်ကွန်းပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်အနောက်နိုင်ငံတွေရဲ့စုပေါင်းရန်လုံမှုကိုရုရှားကတုံ့ပြန်ရမယ်လို့လည်းပြောပါတယ်။ရုရှားတပ်တွေယူကရိန်းကိုကျူးကျော်ဝင်ရောက်ခဲ့တဲ့လွန်ခဲ့တဲ့တစ်နှစ်လောက်ခရဲကရုရှားတာဝန်ရှိသူတွေကဒါဟာနာဇီတွေကိုတွန်းလှန်မှုတိုက်ခိုက်ရတာဖြစ်ကြောင်းပြောကြားနေတာဖြစ်ပေမဲ့ယူကရိန်းဘက်ကတော့သူတို့ဟာလည်းအဲ့ဒီအချိန်ကဆိုဗီယက်ယူနီယံရဲ့အစိတ်ပိုင်းတစ်ခုဖြစ်နေနာဇီဟစ်လာတပ်တွေလက်အောက်မှာခံစားရတာကြောင့်ရုရှားတွေကအခုလိုနှိုင်းယှဉ်မှုကိုလက်မခံကြပါဘူး။